KR ပြည်နယ်ဒေသခေါ် KNA ပြည်နယ်လွိုက်ကော်မြို့ဇေဘိုင်းရက်ကွက်မှာဇန်နဝါရီ25ရက်နေ့ကဒရုန်းနဲ့မီးလောင်ပုံချဲခံလို့နှစ်ထပ်ဆေးမီးလောင်သွားတယ်လို့ KNDF နဲ့ KNA လူအခွင့်အရေးအဖွဲ့က VOA ကိုပြောပါတယ်။မြို့ကန်တွေကဘေးလွတ်ရာကိုတိမ်းရှောင်နေကြတာမလို့လူအထိခိုက်တော့မရှိခဲ့ပါဘူး။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုအလိမ်မာကပြောပြပေးပါမယ်ခင်ဗျာ။
ကရင်ပြည်နယ်လွိုက်ကော်မြို့ဈေးပိုင်းရပ်ကွက်မှာဒရုန်းနဲ့မီးလောင်ပုံချဲခံရလို့ဇန်နဝါရီလ25ရက်နေ့မနေ့ကနှစ်ထပ်ဆေးမီးလောင်သွားပါတယ်။အဆောက်အဦတော်တော်များများမီးလောင်သွားတဲ့အကြောင်းကရင်ဒီလူခွေရီတီထောင်သူကိုမညာက VOA မြန်မာပိုင်းကိုအခုလိုပြောပါတယ်။
နေရာကတော့ကျွန်တော်ခေါ်တာကတော့ဒီဒေတာခေါ်ဖို့ဆိုရင်တော့ဒီလောက်ကောင်မျိုးရဲ့ဟိုနှစ်ထပ်စီလို့လည်းခေါ်တယ်။မဟုတ်စီလို့လည်းပြောတော့ဗောနော်ဟိုအဒီနာတကွင်ဖြစ်ပါတယ်။အဲ့ဒါအတင်းစီတော့ကျွန်တော်မသိဘူး။ဒါပေမဲ့တခြားကူကတော့ဆောင်းဦးတော်တော်များမိလောင်နေတာတော့ကျွန်တော်တို့သိရတယ်။
ဒီလေလုံးလွိုက်ကော်မျိုးသိတိုက်ပွဲစတင်ကလေးကဒေသခံတွေဘေးလွတ်ရာကိုတင်းရှောင်နေကြတာမို့လူအထိခိုက်မရှိပါဘူး။ Facebook လူမှုကွန်ရက်စာမျက်နှာမှာပြန့်နေနေတဲ့ဓာတ်ပုံတွေအများနဖအစာဦးများစွာသူမိုးတွေအုတ်လျက်တွေပြကြပြီးတော့ပျက်စီးဆုံးရှုံးမှုအများအများတွေ့နေရပါတယ်။မိလောက်သွားတဲ့နေရာမှာတော့တော်လိုင်းရင်အားစုတွေလှုပ်ရှားနေတာတွေရှိပေမဲ့တလေးလုံးတိုက်ပွဲစတင်ကလေးကအဲ့ဒီနေရာမှာနှစ်ဖက်ပြင်းထန်တဲ့တိုက်ပွဲဖြစ်ပွားတာမရှိဘူးလို့ကိုပညာကပြောဆိုပါတယ်။
ဒီနေရာကလည်းတိုက်ပွဲအလင်းဖြစ်တဲ့နေရာလည်းမဟုတ်ဘူးပေါ့နော်တိုက်ပွဲမဖြစ်တော့လည်းဟိုစားရလောက်ကတင်းကလေးကအဲ့ဒီနေရာမှာတိုက်ပွဲတူတူတွေ့ရှိတဲ့နေရာလည်းဟိုမဟုတ်ဘူးလေနော်စစ်ကောင်စီလည်းရှိတဲ့နေရာမဟုတ်ဘူးသူတို့ကတော့ကျွန်တော်တို့ပြည်တော်မှကျွန်တော်ဒီတော့အင်အားစုကလည်းအဲ့ဒီနားမှာဟိုအဝင်ထွက်တော်လာမှုတော့ရှိတော့ပေါ့နော်ဟိုအဲ့လောက်ပဲရှိပါတယ်ဒါပေမဲ့ဘာမှတိုက်ပွဲအလင်းဖြစ်ခြင်းမရှိဘဲနဲ့ဟိုယူတရဲ့ဘုံလာကျတဲ့ပုံစံမျိုးဖြစ်တယ်ဆိုတာကတော့ကျွန်တော်ပြောလို့ရပါတယ်လူပြည်လူထုကတော့အဲ့ဒီနားနုပြည်မှာမရှိတဲ့အတွက်ကြောင့်ဟိုလူထုထိခိုက်နေတာမျိုးတော့ဘာမှမရှိဘူး
ကရီဒီအမျိုးသားများကာကွယ်ရေးတပ် KNDF ရဲ့ဗဟိုပြန်ကြားရေးတာဝန်ရှိသူတာအဲဆိုးကစစ်ကောင်စီဘက်ကဒရုန်းနဲ့မီးလောင်ပုံပစ်ခတ်ခဲ့တာကြောင့်နှစ်ထပ်ဆေးလောင်သွားတဲ့အကြောင်းနဲ့လွိုက်ကော်ပြုတ်မှာကြီးကြီးမားမားမဟုတ်ပဲရံဖက်ရံခါလောက်ပဲလက်ဖက်ပစ်ခတ်မှုရှိတယ်လို့အခုလိုပြောပါတယ်
။မနေ့ကဘောနော်လွိုက်ကော်မျိုးရဲ့နှစ်ထပ်ဆေးလို့လူတင်ရတဲ့နေရာမှာဒါမီးလောင်သွားတာဖြစ်ပါတယ်ကစစ်ကောင်စီဘက်ကဒါမီးလောင်ပုံတွေချတာမျိုးတွေကြောင့်ဒါမီးလောင်သွားတာဖြစ်ပါတယ်။တိုက်ပွဲတွေကတော့ကြီးကြီးမားမားတော့မရှိဘူးဒါပေမဲ့ဒီရပ်ဖန်ရခါတော့ဒါပစ်ခတ်မှုတွေကတော့ဖြစ်တာမျိုးတွေတော့ရှိပါတယ်ဟုတ်
စစ်ကောင်စီဘက်ကဒရုန်းနဲ့မီးလောင်ပုံကျဲမှုနဲ့ပတ်သက်လို့ကြားပြည်နယ်အစိုးရအဖွဲ့ပြောရေးဆိုခွင့်ရှိသူလူမှုရေးရာဝန်ကြီးဦးအောင်ဝင်းဦးကို VOA ကတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ဒါနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမရှိသေးပါဘူး။လက်လက်ကြီးပြစ်ခတ်မှု၄ကြောင်းအသုံးပြုပြစ်ခတ်မှုနဲ့ဖမ်းဆီးတပြက်ခံရတာဆရာနာတင်းယူပြီးနောက်ပိုင်းကြားဂရီနီပြည်နယ်မှာအရတား900ကျော်တင်ဆောင်ပြီးတော့နေအိမ်1500ထပ်မင်းနဲ့ထိခိုက်ပျက်စီးသွားပါတယ်။ဒီစီရင်ကတော့ကရင်နီလူခွေရေးအဖွဲ့ကလက်လန်းမီတလောက်ပြုစုထားတဲ့စီးရင်ဖြစ်ပြီးတော့မြေပြင်မှာတိထမကများနိုင်ပါတယ်ရှင်။